်ပါတီအဖြစ်ပြန်လည်မပုံတင်ခြင်းမရှိတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်တခြားတိုင်းရင်းသားပါတီတချို့ကိုနိုင်ငံရေးပါတီအဖြစ်ကနေပြက်ပြယ်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တာဟာဥပဒေကြောင်းနဲ့ကိုက်ညီမှုမရှိဘူးလို့ NLD ကတုံ့ပြန်ပါတယ်ဒီနေ့ညနေ6နာရီကမြမရုံမြင့်တန်ကြား MRTB အပါအဝင်စစ်အစိုးရသတင်းမီဒီယာတွေမှာအခုလိုပြက်ပြယ်တဲ့ပါတီစည်းရုံးတွေကိုထုတ်ပြန်ခဲ့တာပါဒီအခြေအနေတွေအပြည့်စုံကိုစုံစမ်းမေးမြန်းထားတဲ့မတ်သိန်းသီရိကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီအဖြစ်ပြန်လည်မှတ်ပုံတင်ခြင်းမရှိတဲ့ပါတီတွေပြက်ပြဲတယ်လို့ကြေညာလိုက်တာဟာဥပဒေကြောင့်နဲ့ကိုက်ညီခြင်းမရှိဘူးလို့ NLD ပါတီကဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးညာဝင်းကပြောပါရယ် NLD ပါတီဟာတရားဝင်ပါတီဖြစ်ဆက်လက်ရည်တည်ခွင့်ရှိတယ်ဆိုတာကိုတရားရုံးမှာရှောက်ထားတဲ့ကိစ္စမပြီးပြတ်ခင်မှာရွေးကောက်ပွဲကော်မရှင်ကအခုလိုကြားပြတ်ကြေညာလိုက်တာဟာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုကိုထိခိုက်တယ်လို့ဦးညာဝင်းကပြောပါရယ
်ရွေးကောက်ပွဲကော်မရှင်ကပြန်လည်မှတ်ပုံမတင်တဲ့ပါတီအတွက်အခုလိုသတင်းထုတ်ပြန်ဖို့အခုလိုကြေညာချက်ထုတ်ဖို့အာဏာအနှင်းတာကျွန်တော်မတွေ့ကြေညာချက်ထုတ်တယ်ဆိုတာအာဏာအနှင်းမှာထုတ်လို့ရတာကြေညာချက်တစ်ခုထုတ်မယ်ဆိုရင်အဲ့ဒီကြေညာချက်ကိုအဲ့ဒီအဖွဲ့အစည်းကိုအာဏာအနှင်းရမှာဒီလိုကြေညာဖို့အဲ့ဒီလိုအာဏာအနှင်းထားခြင်းမရှိဘဲနဲ့ကြေညာတာကိုကျွန်တော်တို့ဥပဒေမှာ ultraviolet ဆိုခေါ်တယ်အင်္ဂလိပ်လိုဆို excess of jurisdiction ပေါ့နော်ဗမာလိုဆိုရင်အာဏာအနှင်းညင်မရှိဘဲနဲ့ဆောင်ရွက်တာပေါ့အဒါနံပါတ်1ချက်ပေါ့ဒုတိယချက်က NLD ရည်တည်ခွင့်နဲ့ပတ်သက်ပြီးတော့တရားရုံးနော် legal process တရားရုံးလုပ်ငန်းစဉ်တွေမပြည့်ပြတ်သေးဘူးအဲ့လိုမပြည့်ပြတ်သေးတဲ့အချိန်မှာဒီကော်မရှင်ကကြားဖြတ်ပြီးတော့ဒီလိုကြေညာတာဟာတရားဥပဒေစိုးမိုးရေးကိုထိခိုက်တယ်ကျွန်တော်ဒီနှစ်ခုပဲပြောချင်ပါတယ်ကျွန်တော်တို့ကလုံယုံလုံစင်ကျွန်တော်တို့လုံးမဲ့ legal process ကိုဆက်ပြီးတော့သွားမှာပါတရားစီလမ်းကြောင်းရကျွန်တော်တို့တရားဥပဒေရအဆုံးဖြတ်ရယူဖို့ကျွန်တော်တို့ဆောင်ရွက်သွားမှာပ
ါအခုလိုနိုင်ငံရေးပါတီအဖြစ်ကပြက်ပြဲတယ်လို့ကြေညာလိုက်တာဟာ NLD ပါတီအနေနဲ့လက်ရှိလုပ်နေတဲ့2010ရွေးကောက်ပွဲသဘိမ့်မှောက်ရေးလှုပ်ရှားမှုတွေအပါအဝင်အခြားလူမှုရေးလှုပ်ရှားမှုတွေအားလုံးအတွက်ထိခိုက်သွားစေရမရှိဘူးလို့ NLD ပါတီရဲ့ဒုတိယဥက္ကဋ္ဌဦးတင်ဦးကပြောပါတယ်
ဒီလိုပြအဲ့ဒါတော့အနောက်ချင်းဖြစ်စရာကြောင့်ဘာမှမရှိပါဘူးအဲ့ဒါကြောင့်မို့ကျွန်တော်တို့ကဓာတ်ရီကိုတော့မှန်းစာထားပြီးသားတွဲစာထားပြီးသားဆိုတော့ကျွန်တော်တို့အနေနဲ့ရိုက်လဲကထိုးလဲကနှိမ့်ချလဲကခံပြီးတော့အေးအေးဆေးဆေးပြည်သူတို့ကဂျာသမာညေပြီးတော့ကျွန်တော်တို့ရဲ့ပြည်လူတွေမန်ဒိတ်ပေးရတဲ့တည်းလွတ်လပ်ရေးဒီမိုကရေစီလူ့ခွင့်ရေးနဲ့ဆက်စပ်ပြည်ပြီးတော့တိုင်းသားစုလူမျိုးရေးအေးချမ်းငင်းချမ်းဓာတ်ရီကိုတော့ပြည်သူတွေမှာအတူသူတို့နဲ့ဝေမျှခံစားပြီးတော့လုပ်ကဲသွားမယ်လို့ဆုံးဖြတ်ပြီးသားပဲဗျာအလန်တွေဆိုင်းမုတ်တွေရုပ်တွေကနာတွေမလိုပါဘူး
NLD ပါတီရဲ့ဒုတိယဥက္ကဋ္ဌဦးတင်ဦးပါရှင်2010ရွေးကောက်ပွဲဥပဒေဟာတရားမျှတမှုမရှိတာကြောင့်အတွက်လို့ဆိုပြီးတော့နိုင်ငံရေးပါတီအဖြစ်ပြန်လည်မှတ်ပုံမတင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့အတူ1990ရုံးကလက်ကျန်ရှိနေတဲ့တခြားတိုင်းရင်းသားပါတီတချို့ပြက်ပြဲကြောင်းဒီကနေ့ကြေညာလိုက်တာဖြစ်ပါတယ်။ဒါကြောင့်တိုင်းရင်းသားပါတီတချို့ကိုအခြေခံဖွဲ့စည်းထားတဲ့ CRPP ကအခုလိုပါတီတွေပြက်ပြဲတယ်လို့ကြေညာပေမဲ့လည်းဒီပါတီတွေရဲ့လှုပ်ရှားမှုရှိနေသမျှဆက်လက်တည်သွားမှာဖြစ်တယ်လို့ CRPP အဖွဲ့ရဲ့အတွင်းရေးမှူးဦးအေးတောင်ကပြောပါတယ
်ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုင်းရင်းသားအဖွဲ့အစည်းများရဲ့ကသူကဘာပဲဖြစ်ဖြစ်ပါတီဖျက်ဆီးလိုက်ပေမဲ့ဟာဒီနိုင်ငံမှာနိုင်ငံသားတွေရဲ့အခွင့်အရေးတိုင်းရင်းသားတွေရဲ့အခွင့်အရေးရနိုင်ငံရေးလုပ်ပိုင်ခွင့်ရှိပါတယ်ဒီတော့ဒီလူတွေတွေ့ပြီးတော့စုံစည်းပြီးတော့ဒီ90ရာလကိုပေါ်ရေးအကောင့်တွေပေါ်ရေးဒီတော့ပြည်သူတွေရဲ့တာဝန်ကိုပေးလိုက်တဲ့တာဝန်တွေကိုထမ်းဆောင်ဖို့ကြိုးပမ်းဆောင်ရွက်သွားတာဟာဒီနေ့အပြင်ဆိုရင်တော့လုံပိုင်ခွင့်ရှိတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဲဒီပါတီတွေပြက်ပြဲသွားပဲမဲ့လည်းပဲဒီပါတီတွေနဲ့အတူပဲ CRPP ရာကော်မတီဆိုတော့ဒီပါတီတွေလှုပ်ရှားနေသမျှဒီရှိနေသမျှတော့ဒီကော်မတီအားလည်းပဲရှိနေမယ်လို့ကျွန်တော်အနေနဲ့
ကျွန်တော်မြင်ပါတယ် CRPP အဖွဲ့ကဦးအေးတောင်ပြောပြခဲ့တာပါရှင်နေအိမ်မှာထိမ့်သိမ်းခံထားရတဲ့မြမဒီမိုကရေစီခေါင်းဆောင်တုံးဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဥပဒေတွေဟာတရားမျှတမှုလည်းမရှိတာကြောင့်ရွေးကောက်ပွဲသဘိမ့်မှောက်ရေးကို August 19ရက်နေ့က NLD ကစီဝေးတရခေါ်ယူပြီးတော့ဆုံးဖြတ်ချက်ချထားခဲ့တာလည်းဖြစ်ပါတယ်ရှင်